မရင်တွင်မကြာခဏလှုပ်လေရှိတဲ့မြန်မာနိုင်ငံမှာမြစ်ဆုံဒေတာတွေဆယ်ရီဆောက်တဲ့မဆောက်တဲ့ဘူမိဗေဒပညာရှင်တွေရဲ့အမြင်ကိုသိရအောင်မြန်မာနိုင်ငံငရင်ကော်မတီအတွင်းမှဒေါက်တာမျိုးတန်ကိုမေးမြန်းပြီးတင်ပြပေးမှာပါမြစ်ဆုံဒေတာမှာဆယ်ပြန်ဆောက်ဖို့မဆောက်ဖို့အခုထိမရေမြအခြေအနေမှာရှိနေပါတယ်။ဒီနေရာဟာတောင်မြောက်နီးပါးတန်းနေတဲ့သခိုင်းပြည့်ရွဲ့အရှိဘက်ကဲ့ရဲ့မှာရှိနေပြီးအရင်ကလည်းအားပြင်းငယ်ရင်လှုပ်ခဲ့ဘူးတဲ့နေရာပါ။ဒါအပြင်ဆောက်မဲ့ဆယ်ကလည်းရေတိုးလောင်မဲ့ပမာဏတိတ်ပြီးများတဲ့ဆယ်ဖြစ်နေပါတယ်။ဒါကြောင့်တကယ်လို့များဆယ်ရီဆောက်ဖြစ်မယ်ဆိုရင်ထိခိုက်နိုင်တဲ့အနေအထားကဘယ်လိုရှိပါသလဲ။ကြီးမားတဲ့ရေဖြည့်အားကြောင့်တွေ့လာနိုင်တဲ့ဆိုးကျိုးတွေကဘာတွေပါလဲ
။မြေဆုံကကြတော့ဟိုဒါတော့ကျွန်တော်တို့ကရှူတောင်မျိုးစုံကမြေဆုံကြတော့စဉ်းစားရတာပေါ့နော်။ဟိုကျွန်တော်ကငလင်းဆိုတာမျိုးတစ်ခုတည်းကြတော့ဟိုဆယ်ပဲတစ်ခုပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ပေါ့။ဟိုစောက်မယ်ဆိုရှင်ငလင်း resistant design ပေါ့။ဟိုစောက်မယ်ဆိုရင်သူကစောက်လို့တော့အကြောင်းပြချက်ရတာပေါ့။တိုးတော်လည်းပဲတခြားရှူတောင်တွေကကြည့်ပြီးမှသာလျင်စောက်တဲ့မစောက်တဲ့ဆုံးဖြတ်ရတာပေါ့။ဖြစ်ပြနေတာကတော့အသေးစိတ်လေးလားဆန်းစစ်ပြီးတဲ့အခါကျတော့ဒီဆောက်တဲ့ဒီဇိုင်းနဲ့ဟိုတဲ့နဲ့မဟုတ်ဘဲနဲ့ assessment နဲ့မဟုတ်ဘဲနဲ့ပေါ့ဆောက်ပြီးတဲ့အချိန်အနာဂတ်အထိပေါ့သူတို့ဘာတွေလုပ်ပြီးနိုင်မလဲဆိုတဲ့ဟာမျိုးပါထည့်သွင်းပြီးတော့ပြောမယ်ဆိုတော့ပိုကောင်းတာပေါ့ငလင်ရှုတော့တခုရဲ့ကြည့်မယ်ဆိုလို့ရှင်တော့ဒီကောင်ဒီဇိုင်းပြည့်ရဲ့ကျွန်တော်ဒီရှေ့ဘက်ကရဲ့မှာရှိနေတယ်အတိတ်တုန်းကလည်းပဲ magnitude 7.6 ပတ်ဝန်းကျင်ထိလှုပ်ထားမှုတွေဟာရှိတယ်ဇိုင်းပြည့်ရဲ့2000နှစ်တပိကျင်းငလျင်လှုပ်တဲ့အပိုင်းကလွဲလို့ပေါ့ကျန်တဲ့အပိုင်းတွေတော်တော်များများတည်းငလျင်လှုပ်နိုင်ကြီးအလားအလာကလည်းနည်းနည်းများနေတာပေါ့ဆိုတဲ့အခါကျတော့ဘာမှ assessment မလုပ်ခဲ့ပဲနဲ့ငလျင် design ထဲမှာသူပဲနဲ့ပေါ့ဟိုတမန်ငါရှန်ကထည့်ပြီးဖောက်ခဲ့မယ်ဆိုရင်တော့အဲ့ဒီအကြီးဆုံးပဲနောက်တစ်ခုကဟိုဟိုပမာဏကလည်းတိမ်ညာတဲ့ဟာပေါ့ကြက်ရည်တွေကြောင့်မလို့ငလျင်လှုပ်ခဲ့မယ်ဆိုလို့ရှိရင် downstream မှာရှိနိုင်တဲ့နေရာတွေရဲ့effect ပေါ့ဒါစဉ်းစားရမှာပေါ့နောက်တစ်ခုကကျတော့ရေတူလောင်လိုက်လို့မလို့သူကဟိုအောက်ခံအကြောက်တည်ရဲ့ resistant ပေါ့ခန္ဓာရည်အားကိုပျက်စီးစေပြီးတော့ငလျင်လှုပ်နိုင်တာပေါ့ကျွန်တော် reservoir induce earthquake ခေါ်တာပေါ့လေဟိုဒါမျိုးတွေပါလေလက်ရှိနေတယ်သူတို့တိရုပ်ပါလေဖြစ်ထားမှုရဲ့ထောက်ထားတွေရှိနေတယ်ဟိုအတိကျတာကျွန်တော်မမှန်းနိုင်တာနောက်တစ်ခါအိန္ဒိယတို့ပါတော့မှလည်းဒီ dam တွေပါလေရေတူလောင်လိုက်လို့မလို့ငလျင်တွေပါလေလှုပ်ပြီးတော့ဆယ်တွေကျူးကြပြီးတော့ downstream မှာရှိနေတဲ့နေရာတွေမှာ flooding တွေဖြစ်ပြီးတော့လူတွေတေပျောက်ပျက်စီးများတာတွေရှိထားမှုရဲ့စံနမူနာတွေရှိနေတာ။ဆိုတော့ကျွန်တော်တို့ကဟိုစောက်မဲ့ project တွေမှာသူတို့ဘာတွေဘာတွေလုပ်မယ်ဆိုတဲ့ဟာမျိုးတွေကိုအသေးစိတ်လေ့လာပြီးမှသာလေခွင့်ပြုတဲ့မပြုတဲ့ပေါ့။ဒါကငလျင်ရှုထောင့်တစ်ခုတည်းကျန်တဲ့ဟာတွေအများကြီးရှိရအောင်။စောက်ပြီးခဲ့မယ်ဆိုရင်လည်းဘာတွေဆက်လုပ်မယ်ဒါတွေအားလုံးဖြစ်ပြီးမှသာလေ assessment လုပ်ပြီးမှသာလေကျွန်တော်တို့အနေနဲ့ဆုံးဖြတ်တယ်လား
ဟုတ်ကဲ့ဒီအောက်ခံကြောက်တီရဲ့အနေထားပေါ့နော်ဆယ်ပြူကျလို့အောက်ခံကြောက်တီရဲ့အနေထားအာရော့သွားပြီးတော့လှုပ်တဲ့ငလင်းနဲ့ပတ်သက်ပြီးနည်းနည်းပြောပြပေးပါစင
်ငလင်းကတဘာဝဖြစ်တဲ့ငလင်းရဲ့ human activities ပေါ့နော်လူတွေရဲ့ဟိုအကြောင်းဘယောကကြောင့်ဖြစ်တဲ့ငလင်းဆိုတော့မျိုးခွဲတာအဲတော့သတိပြည့်ရရှိပဲမှာရှိနေလို့မလို့ဒါပေးကြတယ်သူ့တဘာဝကြောင့်ဖြစ်တဲ့ငလင်းကြောင့်ဒီဟာပျက်စီးနိုင်တယ်ပေါ့အော် human debris ကြောင့်ဖြစ်တယ်ဆိုတာကခုနပြောလိုက်တဲ့ဆယ်တွေမှာပြိပြီးတော့ရေတူလောင်လိုက်ပြီဆိုလို့ရှိရင်အောက်ခံကျောက်တည်ရဲ့ပေါ့ water pressure ပေါ့နော်အဲ့ကောင်လေးကပြောင်းသွားတာပေါ့အဲ့လိုပြောင်းတဲ့အချိန်မှာပြည့်ရည်ရဲ့ဘေးအနားမှာရှိနေရဆိုရင်ပူတောင်မှပဲဒီ form တွေပေါ့ rupture ဖြစ်ဖို့ပေါ့ဒီကျောက်တွေ rupture ဖြစ်ဖို့တွေပူတောင်မှသူကတွန်းအားပေးတဲ့အတွက်ကြောင့်မလို့ပြေထားရတာပေါ့ဆိုတော့ဆယ်တွေအများစုမှာဆယ်ဆောက်ပြီဆိုတာနဲ့တကယ်နဲ့ထင်အဲ့ဒီဆက်ပတ်ဝန်းကျင်မှာငလျင်တိုင်းတာစက်တွေတက်ဆင်ပြီးတဲ့အခါကျတော့အများအားသူကပါလုပ်ပေးရတယ်ဆိုမော်နီတာရင်လုပ်ပေးရတာ။အဲ့တော့ငလျင်တွေစစ်လှုပ်လာပြီးပြီဆိုတဲ့နေနဲ့တည်းဘာတွေကျွန်တော်ဟိုပြုလုပ်တင်တယ်ပေါ့။ဥပမာဆဲတူလောင်ထားတဲ့ရေတွေကိုပုံမှန်လှုပ်ပေးတာတို့ဘာလို့စသည်ဖြင့်ဒါမှမဟုတ်လှုပ်ပေးရတာပေါ့။အဲ့လိုမျိုးမော်နီတာရင်လုပ်ထားမှုရှိမှသာလေဒီဆဲကြောင်ပေါ့ဖြစ်နိုင်တဲ့သဘာဝဘေးအန္တရာယ်ထူးသဖြင့်ငလျင်ပေါ့ပြည့်ရှုလောင်ကကြည့်မယ်ဆိုရင်ဟိုဒါမျိုးတွေကိုကျွန်တော်တို့ကရှောင်ရှားနိုင်မှာပေါ့။ဒါရီရလည်းပဲပြည်ထားအတွက်ချက်ရမယ်စဉ်းစားမယ်ထင်ပါအဓိကကြတဲ့အချက်တစ်ချက်ပေါ့ဟုတ်
ဟုတ်ကဲ့ဆိုတော့ဒီ downstream effect ပေါ့နော်ဒီမြစ်ကြောင်းရဲ့အောက်ပိုင်းဆယ်ဆောက်ထားတဲ့နေရာရဲ့အောက်ပိုင်းရဲ့ effect ထင်ပါဥပမာဆိုရင်မြစ်ဆုံဆယ်လိုနေရာမျိုးမှာမြစ်ကြီးနားကိုဘယ်လောက်ထိခိုက်နိုင်မှာလဲဆရာ
ဒါကတော့ကျွန်တော်အဓိကတော့ပြောလို့မရဘူးပေါ့ဒ ဒီကြကြလို့မြောက်ဆိုတော့ကျွန်တော်တို့ကိုယ်နိုင်ကဟိုနည်းနည်းလေးစာပေးလုပ်မှသားပေးတာပေါ့တူပိုဂရဖီအရရောဆယ်ထဲမှာကျွန်တော်တို့ရေအမောင်းပေါ့ဘလောက်ထိတူလောက်မလဲဆိုတာရောပေါ့နောက်ကဘာဆယ်ညှူစားလဲဟိုဒါမျိုးတွေရစာပေါ့အားလုံးအတွက်ချက်ပြီးမှသားလေးတော့ဒီဂျီနာတို့အဲ့ဒီပတ်ဝန်းကျင်ဒေသတွေကိုဘလောက်ထိအဖက်ဖြစ်နိုင်မလဲဆိုတာမျိုးကိုအတိအကျပြောလို့ရပါပေါ့
အဖက်ကတော့ဖြစ်နေခြင်းတို့အနေနဲ့အများဆိုတိကြိုက်ဖို့တော့ဒါဟိုဒီဟာရတော့ရှိနေတာပါအဲ့လိုမျိုးသိနေခြင်းလဲဆိုတော့ပြီးခြင်းလဲဆိုတော့ခုနကျွန်တော်ပြောလို့ပေါ့ဟိုမဆောက်ခင်ကတည်းကဒါတွေအားလုံးဘယ်လောက်အမောင်းတူလောက်မလဲတကယ်လို့များတော်တဆပြည့်စုံရဲ့ဆလူရှင်အဲ့ဒီတောင်းဆွေးဧရိယာတွေမှာဘယ်နေရာအထိ
ဖက်ချနိုင်တယ်လေဒါကြောင့်မလို့ရစ်ပေါ့ဟိုဘလောက်ရှိနိုင်တယ်လေဒါတွေဟိုရှောင်ရှားနိုင်ဖို့ရအတွက်ပလန်တွေရောဘယ်လိုချထားတယ်လဲဆိုတာမျိုးကြီးပါကျွန်တော်ထည့်သွင်းတွေ့ချရတော့ပါပေါ့ဒါမြစ်စုံအစီအမံခန့်အကြောင်းကိုကျွန်တော်ခေါ်ပြောပွဲလေးတစ်ခုလုပ်ပေးမယ်ဘူမိသိပ္ပံတရားဥပဒေပြင်ပါတယ်ဆိုတော့အားလုံးအဲ့တော့ကဝိုင်းဆွေးနေတဲ့အခါကျတော့စောက်ဖို့စပ်ဖို့လုပ်တဲ့ဒ geotechnical geo resource အားလုံးပေါင်းပြီးတော့ပြောကြတဲ့အခါကျတော့ရာဂိုင်းတို့တော့များများလားစောင့်သိမှုဆိုပြီးကျွန်တော်တို့ကကြံပြူးလေမြန်မာနိုင်ငံငရင်ကော်မတီကအတွင်းမှဒေါက်တာမျိုးတန်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နှီးပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်